ပြည်ထောင်စုလွတ်တော်နာယကသူရဦးရွှေမန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာတရုတ်ကွန်မြူနစ်ပါတီရဲ့ဖိတ်ကြားချက်နဲ့တရုတ်နိုင်ငံကိုတရားဝင်ချစ်ကြည်ရေးခရီးသွားရောက်နေပါတယ်။တရုတ်မြန်မာနယ်စပ်ကိုကန့်ဒေသမှာတိုက်ပွဲတွေကပြင်းထန်ပြီးတော့မတိမငြိမ်ဖြစ်နေချိန်မှာပဲမြန်မာခေါင်းဆောင်တဦးရဲ့တရုတ်နိုင်ငံ9ရက်ကြာခီးစဉ်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကုမင်းမျိုးကမြန်မာအရေးသုံးသက်သူဒေါ်လှကျော်စောကို VOA မြန်မာပိုင်းကမတ်အင်ဂျင်နိုင်ငံဆက်သွယ်မေးမြန်းတဲ့အခါမှာတော့သူကအခုလိုစပြောပြပါတယ်။
ဒါတော့သူတို့ဟိုထဲသွင်းစနစ်နဲ့အကြောင်းအရာတစ်ခုဖြစ်မယ်ထင်တယ်။တနည်းအားဟိုဘာလဲဟိုအင်ဒိုနီးရှားဖန်တောင်းမှာအဲတရုတ်သမ္မတရှီကျင်ဖင်နဲ့ဗမာပြည်သမ္မတဦးသိန်းစိန်နဲ့တွေ့တဲ့အခါမှာလဲသမ္မတအဲတရုတ်သမ္မတရှီကျင်ဖင်ကဦးသိန်းစိန်ကိုပြောတယ်ထင်ပါ။အဲဒီကိုကန့်ကိစ္စရဲ့လို့တော့အတိအကျမပြောခင်မယ်။ဒီအရှိမြောက်ဖက်မှာဖြစ်နေတဲ့အဲပြိပခတ်များကိုနိုင်ငံရေးအရဖြေရှင်းဖို့အများဆုံးဖြေရှင်းဖို့ကြိုးစားတယ်လို့ပြောသွားတာပါတယ်။အဲ့တော့ဒီကိစ္စကတော့ပြောမှာပါ
။တရုတ်မြန်မာနယ်စပ်မှာပေါ့နော်အခြေအနေတွေတင်းမာနေတဲ့အချိန်မှာဒီသူရဥရှိမန်းတို့ရဲ့ခီးစဉ်ဖြစ်လာတဲ့အနေထားမှာပေါ့နော်။တရုတ်ပြည်ခီးစဉ်ပေါ့နော်။အဲ့ဒီဟာနဲ့ဒီခီးစဉ်ကဘယ်လောက်ထိထူးခြားမှုတွေရှိနေတယ်လဲဆိုတဲ့အပေါ်မှာရောဟိုဒေါက်တာလတ်ကျော်စောဘယ်လိုသုံးသပ်ပါလဲရှင
်။ခုဦးသိန်းစိန်အစိုးရအနေနဲ့သူကဒီမိုကရေစီပြောင်းလဲရေးဆိုတာကလူတိုင်းရဲ့သိပါတယ်ဒါအပေါ်ယာနဲ့လုပ်နေတာပဲဖြစ်တယ်။အဲ့တော့ကျုပ်ပြီကိုသူတို့လာပြီးလေ့လာတယ်ဆိုတာဟိုးဘုရုံမီဝင်ဖြစ်တယ်ကအများကလာလေ့လာမှာပဲ။ဘာမှထူးခြားမလာပါဘူး။သူတို့ရဲ့အခြေခံစိတ်နေစိတ်ထားမပြောင်းလဲသေးတော့ဘာမှသိထူးခြားစရာအကြောင်းမရှိဘူး။ဟန်ပြအဖြစ်နဲ့ပဲလာနေမှာပဲ။ဟန်ပြအဖြစ်နဲ့ပဲသူတို့လာဆက်ဆံမှာပဲ။အဲ့တော့ကျုပ်ပြီကလည်းသူကဒီတနိုင်ငံနဲ့ဆက်ဆံတာမဟုတ်ဘူးလေ။နိုင်ငံပေါင်းစုံနဲ့ဆက်ဆံပြီးတော့သူ့ဘက်ကတော့ဆက်ဆံနေမှာပဲ။အဲ့တော့ကျမတို့ဘက်ကတော့အဲ့ဗမာပြည်ဘက်ကတော့ဘာမှသိထူးခြားကြရလတ်ရစရာအကြောင်းမရှိဘူးလို့ထင်ပါတယ်။
အဲ့တော့ဒီအခုလက်ရှိတရုတ်မြန်မာနယ်စပ်အရေးနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံအစိုးရသဘောထားပေါ့နော်ဒီအထူးသဖြင့်ဒီတရုတ်အစိုးရရဲ့သဘောထားကတင်းမာနေတယ်လို့ရောပြောလို့ရမှာရှင
်တရုတ်ကသူကပြောပြီးသားပဲနယ်နိမိတ်ပြဿနာအားလုံးကိုညှင်းညမ်းစွာပဲဖြေရှင်းနေတယ်လို့ပြောပြီးသားတင်းမာရတာလေဗမာပြည်ကပထမအကြီးအကျယ်ညင်းနေတာလေသူတို့ဘုံကြောင့်မဟုတ်ပါဘူးလို့အတင်းညင်းနေလို့ဒါတရုတ်ကဒီနေ့ဟိုဘယ်လိုကွန်မြူနတီမှာမှဆက်ဆံရတာအခုဗမာပြည်ကတောင်းပန်လိုက်ရဲ့ဆိုတော့သူတို့လည်းဘယ်လိုကွန်မြူနတီလဲသွားတာပဲလေပြည်သူလူထုကမချေမနှက်ဖြစ်နေတာတောင်းအစိုးရကဝင်ပြီးဆောင်းဆောင်းဖြတ်ဖြတ်ပြောနေတာတွေတွေ့နေရတာပဲအဲ့တော့သူတို့ပြည်တွင်းမှာသူတို့ပြည်တွင်းပြည်ပခါတော့ရှိတာပေါ့နေနမိတ်မှာနေကြားမှာရှိတဲ့အဲဒီတန်ခါတဲ့လူတွေကတော့သူတို့အစိုးရလုံပုံကိုင်းမုံဘယ်လိုကွန်မြူနတီမပေးစားလို့မတိကြလို့မတင်းပါလို့ဒီလောက်ဖြစ်ရတယ်လို့တောင်းမှဟိုသူတို့အစိုးရကိုပြန်ပြီးတော့မကျေမနပ်ဖြစ်နေတာရှိပါတယ
်အခုသူရဥရှိမန်းကတရုတ်နိုင်ငံခီးစဉ်ပြီးပြီးချင်းမှာတော့အမေရိကန်နိုင်ငံကိုသွားမယ်ဆိုတော့ဒီတရုတ်အစိုးရရဲ့ဟိုသဘောထားပေါ့နော်အမေရိကန်နဲ့ဆက်ဆံရေးမြန်မာနဲ့ဟိုပို့ပြီးနှီးဆက်လာတဲ့ပုံမှာတရုတ်ကပို့ပြီးတော့ဟိုစိုးရိမ်နေတဲ့အနေအထားတွေများဖြစ်လာနိုင်ပါရှင
်အဲကျမတော့မသိဘူးဘာဖြစ်လို့လဲဆိုတော့တရုတ်ကိုယ်တိုင်ကသူကအမေရိကန်နဲ့ဆက်ဆံရေးကောင်းအောင်အမဟိုးတော့ငရေကနော်နာဖာချစ်တို့ဘာတို့တွေကအနောက်နိုင်ငံကအဲတန်ခတ်နေစဉ်ကတည်းကတရုတ်ကအမေရိကန်နဲ့ဗမာအစိုးရဆက်ဆံရေးကောင်းမှုအတွက်အများကြီးကြိုးစားပေးခဲ့တာဖြစ်တယ်။သူကိုယ်တိုင်လည်းအမေရိကန်နဲ့ဆက်ဆံရေးကောင်းအောင်ကြိုးစားနေတာဖြစ်တယ်။အဲ့ဒါကြောင့်မလို့ကျမတို့မသိဘူ
း။မိန်ဂျင်းနိုင်ငံဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ပြည်တော်စုလွှတ်တော်နာယကသူရဦးရွှေမန်ဦးဆောင်ပြီးတော့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအဖွဲ့ဝင်လွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့ဟာလွှတ်တော်ဆိုင်ရာလုပ်ငန်းတွေနဲ့လာမယ့်ရွေးကောက်ပွဲဆိုင်ရာကိစ္စတွေကိုဆွေးနွေးနိုင်ပွဲရှိတယ်လို့ပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဦးလာမြင့်ဦးက VOA မြန်မာပိုင်းကိုပြောပါတယ်လက်ရှိပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းဟာပြီးခဲ့တဲ့2012နဲ့2014ခုနှစ်တုန်းကလည်းတရုတ်ကွန်မြူနစ်ပါတီရဲ့ဖိတ်ကြားချက်နဲ့တရုတ်နိုင်ငံကိုတရားဝင်ခီးစဉ်တွေတွားရောက်ခဲ့တယ်လို့တရုတ်ကွန်မြူနစ်ပါတီနဲ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတို့အကြားဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့ကိုလည်းသဘောတူထားတာဖြစ်ပါတယ်။သူရဦးရွှေမန်းအနေနဲ့ဒီလ29ရက်နေ့မှာတရုတ်နိုင်ငံကနေပြန်လည်ထွက်ခွာပြီးတော့အမေရိကန်ပြည်ထောင်စုကိုတွားရောက်ဖို့ရှိပါတယ်ရှင်။